တိုင်းနာမျိုးနယ်စုဆိုင်ရာအချက်အလက်ကလွဲပြီးကြံနေသေးတဲ့သံကောင်းစီရင်အချက်အလက်တွေကိုဒီနှစ်ကုန်ပိုင်းထုတ်ပြန်သွားမယ်လို့ဗဟိုသံကောင်းစီရင်ကော်မရှင်အတွင်းရေးမှူးဦးမြင့်ကျိုင်းကပြောလိုက်ပါတယ်။ဒီအထက်မှာတော့အလုတ်ကိုင်းဆိုင်ရာအချက်အလက်တွေနဲ့ဘာသာကိုးကွယ်မှုဆိုင်ရာအချက်အလက်တွေပါပါဝင်မှာဖြစ်ပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်။
2015မေလတုန်းကထုတ်ပြန်ခဲ့တဲ့ပင်မသကောင်စင်းအစီရင်ခံစာမှာမြန်မာတနိုင်ငံလုံးရဲ့လူဦးရေတုံးတုံးမြို့ပြနဲ့ကျေးလက်နေလူဦးရေကြားမဦးရေလူဦးရေအချိုးပိရမစ်ကလေးမွေးဖွားနှုတ်နဲ့တေဆုံးသူဦးရေစတဲ့အချက်လက်တွေကိုအသေးစိတ်ဖော်ပြထားခဲ့တာပါဒီမှာကြံနေတဲ့အပိုင်းတွေနဲ့ပတ်သက်ပြီးထုတ်ပြန်မယ်ထုတ်ပြန်မှုအပေါ်သကောင်စင်းကော်မရှင်အတွင်းရေးမှူးဦးမြင့်ကျိုင်ကခုလိုပြောပါတယ
်ဒါကလည်းအကြံပေးကော်မတီနဲ့အစည်းအဝေးတွေလုပ်ပြီးတော့ဒီနေ့ဆောင်ရနေတာလေဒီနှစ်ကုန်ပိုင်းလောက်မှာတော့အလုံးဖြစ်လာနိုင်တဲ့နေသားရှိမှာဖြစ်ပါတယ်။ဒါနဲ့တခါတည်းအစီအစဉ်ခေါ်ပြီးတော့အတည်ပြုနေရောအဲ့ဒီအသေးစိတ်အစီအစဉ်တွေချက်လာအခုလည်းလည်းဒီဘယ်ကကြံသေးဖို့နေတဲ့ကျွန်တော်တို့တော့ရှောင်းလို့လုပ်နေတယ်
မကြာမီထုတ်ပြန်မဲ့ထုတ်ပြန်ချက်မှာတိုင်းရင်းသားမျိုးနွယ်စုဆိုင်ရာအချက်လက်တွေမပါသေးတာနဲ့ပတ်သက်ပြီးသူကခုလိုပြောပြပါသေးတယ်
။ဟုတ်ဘာလို့ဆိုတော့တိုင်းရင်းသားတွေကသူတို့ကကျွန်တော်တို့ကနေ့ဘက်က135မျိုးပဲရှိတယ်လေ။ဒါမှဒီနေ့ဆိုတော့သူတို့ကသူ့နံပါတ်တွေကိုပြောတော့ချိုးရတယ်ဘယ်လိုတက်လို့တက်လို့နောက်တစ်ခါနံပါတ်ရစတော့ပွဲလဲကြတာတွေရှိတယ်။အဲ့ဒါတွေကိုတစ်ခုချင်းပြန်ဆင့်နေရတယ်ဗျ။အဲ့ဒါတော့ကျွန်တော်ဒီနှစ်ကုန်ပိုင်းလောက်တော့ကျွန်တော်တို့အဲ့ဒါပြီးမှကျွန်တော်တို့အစီအွေးခွန်နိုင်တဲ့သဘောရှိတယ်။တိုင်းရင်းသားကတော့နောက်ဆုံးမှထွက်မဖြစ်တဲ့သူကတိုင်းရင်းသားကခေါင်းဆောင်တွေကိုယ်စားလှယ်တွေတောင်းဒီဘက်ကသမိုင်းပညာရှင်ကြီးကျင်းမှုပညာရှင်တွေဒီအဖွဲ့အစည်းပညာရှင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့အခြေလဲဆွေးနွေးပြီးပါပဲထုတ်ပြန်ပါဗျ။တိုင်းရင်းသားတွေအားလုံးနဲ့ညီမဲပြီးပါပဲဖြတ်ပြန်ကြပါ
ထုတ်ပြန်ပြီးတဲ့ပင်မသကောင်စင်းထုတ်ပြန်ပွဲမှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအကြံပေးပုဂ္ဂိုလ်ကလည်းနှစ်ပေါင်း30ကျော်ကြာမှပထမဆုံးအကြိမ်ပြန်လည်ကောက်ခံခဲ့တဲ့ပြည်လုံးကျသကောင်စင်းထုတ်ပြန်နိုင်ခြင်းပေါ်ချီးကျူးခဲ့ပါသေးတယ်။မကြာခင်ထုတ်ပြန်မဲ့တတိယအဆင့်အသေးစိတ်ထုတ်ပြန်မှုမှာဘာသာရေးကိုးကွယ်မှုဆိုင်ရာအချက်အလက်တွေနဲ့ဝင်ငွေရရှိရန်လုပ်ကိုင်တဲ့လုပ်ငန်းကဏ္ဍအပြင်အသေးစိတ်အချက်အလက်အစီရင်ခံစာတွေကိုပါထပ်မံထုတ်ပြန်ပေးသွားမှာဖြစ်ပါတယ်။
တတိယအဆင့်အသေးစိတ်အစီရင်ခံစာမှာထုတ်ပြန်ထားတဲ့ပင်မသကောင်စင်းပေါ်အခြေခံတဲ့စီးပွားရေးကျန်းမာရေးစတဲ့ကဏ္ဍအလိုက်ဆိုင်ရာသုံးသက်ချက်တွေလည်းပါဝင်မှာဖြစ်ပါတယ်။ဒီအပြင်ကောက်ခံခဲ့တဲ့ပင်မသကောင်စင်းမှာဖော်ပြထားတဲ့ကိန်းဂဏန်းတွေနဲ့ကောက်ခံခဲ့တဲ့ပုံစံလှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေမှာဘလောက်အထိယုံကြည်နိုင်မလဲဘလောက်အထိစစ်မှန်တယ်လဲဆိုတာကိုပါဆန်းစစ်တင်ပြသွားမယ်လို့ဗဟိုသကောင်စင်းကော်မရှင်ကပြောပါတယ်။ဝင်ငွေရရှိဖို့လုပ်ကိုင်တဲ့လုပ်ငန်းကဏ္ဍဆိုတာကတော့အသက်မွေးဝမ်းကြောင်းတွေအတွက်လုပ်ကိုင်တဲ့လုပ်ငန်းကိုဆိုလိုတယ်လို့ဗဟိုသကောင်စင်းကော်မရှင်အတွင်းရေးမှူးဦးမြင့်ကျိုင်ကပြောပါတယ်။ဒီအတွက်တက်ဆိုင်ရာစက်မှုလုပ်ငန်းပညာရှင်တွေနဲ့တက်ဆိုင်ရာပညာရှင်တွေအခုအညီကိုယူပြီးစစ်ဆေးကကဏ္ဍတစ်ခုချင်းစီအလိုက်အတည်ပြုချက်ယူထားတယ်လို့ဦးမြင့်ကျိုင်ကပြောပါတယ်။သကောင်စင်းကောက်ယူမှုမှာနှစ်ပေါင်း30အတွင်းပထမအဦးဆုံးကောက်ယူခဲ့တာဖြစ်ပြီးပထမအဆင့်ရှေ့ပြေးလူဦးရေစည်းရင်းကိုတော့2014ခုနှစ်ဩဂုတ်လတရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီမှာမြန်မာနိုင်ငံမှာရှိတဲ့လူဦးရေစည်းရင်းဖြစ်တဲ့လူဦးရေစုစုပေါင်း 51.4 သန်းကျော်ကိုထုတ်ပြန်နိုင်ခဲ့ပါတယ်။ဒုတိယအဆင့်ပင်မသကောင်စင်းထုတ်ပြန်မှုကိုတော့2015ခုနှစ်မေလမှာထုတ်ပြန်ပေးခဲ့တာဖြစ်ပါတယ်။ပင်မသကောင်စင်းကောက်ယူမှုမှာရခိုင်၊ကချင်နဲ့ကရင်ပြည်နယ်ကဒေသအချို့တွေမှာစည်းရင်းမကောက်ယူနိုင်ခဲ့တဲ့အတွက်လူဦးရေ200ကျိုင်းတုံးဟာခံမှန်းချက်အနေနဲ့သာရှိခဲ့ပါတယ်။ဒါကြောင့်မို့သကောင်စင်းမှာဖော်ပြထားတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း53တန်းခွဲမှာခံမှန်းတဲ့လူဦးရေ1,300,000ကျော်လေးပါဝင်ပါတယ်ရှင်။